ကမ္ဘာတော်မှာကိုဗစ် -19 ရောဂါကူးစက်ခံသူ22သန်းကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ American ပြည်ထောင်စုကတော့ရောဂါကူးစက်ခံသူ 5.3 သန်းကျော်နဲ့အောက်မှာရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယမှာတော့ Brazil နိုင်ငံကရောဂါကူးစက်ခံသူ 3.2 သန်းနဲ့ဒုတိယ၊အိန္ဒိယက 2.5 သန်းနဲ့တတိယနေရာမှာရှိနေပါတယ်။ American ထက်လက်တော်အမတ် Mitt Romney ကတော့ဒီကရောဂါကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာ American ပြည်ထောင်စုဟာအောင်မြင်မှုမရဘူးလို့ပြောရမယ်ထင်ကြောင်းဘာကြောင့်လဲဆိုတော့ American ဟာကမ္ဘာလူဦးရေရဲ့900ရာခိုင်နှုန်းရှိပေမဲ့ COVID-19 ကြောင့်သေဆုံးတဲ့သူအရေအတွက်ဟာ25ရာခိုင်နှုန်းက American ကဖြစ်တာကြောင့်လို့ Sutherland Institute နဲ့တွေ့ဆုံမိမင်္ဂမှာပြောလိုက်ပါတယ်။အချိန်နှင်းမှာပဲကနေဒါနိုင်ငံကလည်း American နဲ့နယ်စပ်ကိုမဖြစ်မနေခီးသွားစရာမလိုတဲ့သူတွေအတွက်နောက်ထပ်တစ်လထပ်ပြီးတော့ပိတ်သွားမှာဖြစ်တယ်ဆိုပြီးတော့မနေ့တောက်ကြနေ့ကကြီးညာပါတယ်။ကနေဒါနိုင်ငံဟာ virus ကိုတော်လေးထိန်းချုပ်ထားနိုင်ခဲ့ပြီးတော့နယ်စပ်ပြန်ဖွင့်မှာကိုကနေဒါနိုင်ငံသားအတော်များများကစိုးရိမ်နေကြတာဖြစ်ပါတယ်။စပိန်နိုင်ငံမှာတော့ virus ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံတော်မှာရှိတဲ့ညကလပ်တွေနဲ့ကာပွဲတွေကျင်းပတဲ့နေရာတွေကိုပိတ်သွားမှာဖြစ်တယ်လို့ကျွန်မရဲ့ဝန်ကြီးဆောဘာရိုအီယာကတောက်ကြနေမှာပြောလိုက်ပါတယ်။ပြည်ထောင်နိုင်ငံမှာဆိုရင်လည်း virus ကူးစက်မှုတွေမြင့်တက်နေတာကြောင့်လမ်းသွားလမ်းလာတွေအနေနဲ့နှာခေါင်းစည်းမျက်နှာပုံတက်ဆင်ရမယ့်နေရာတွေကိုတိုးချဲ့လိုက်ပါတယ်ခင်ဗျာ။